Welcome to the Voice of America in Burmese.
စစ်ပေမင်္ဂလာအပြာပြာနဲ့ပြည့်စုံနေမနဲ့ခင်ပြကြပါစီခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်မတ်လ16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အနေလိုင်းနိုမီတာ3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်ကြော်လင်မှာကိုဝင်းခန့်မောင်နဲ့တူနိုင်ငံကထိုင်တဲ့အတင်းတွေကိုအချိန်ညာတောက်ဝရှိပါတယ်နေဆက်လုံခြုံရေးအရတိုင်းကာယံမှုသမ္မတ်ထရမ့်ကဗီတိုအာဏာသုံးပြီးတော့ဖိအားပေးလိုက်တဲ့ဆိုတဲ့အကြောင်းနယူးဇီလန်ကဗလီနှစ်ခုကိုတိုက်ခိုက်ခံရမှုအပြီးနိုင်ငံရဲ့တနတ်ဥပဒေကိုပြင်ဆင်မယ်လို့နယူးဇီလန်ဝန်ကြီးချုပ်ကကြေညာလိုက်တဲ့အကြောင်းနဲ့ကမ္ဘာတဝန်းဖိနစ်ခံသတင်းသမားတွေကအရေးကြီးဆုံး10ဦးထဲမှာဖမ်းဆီးခံရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးလို့ပါဝင်ကြရတဲ့ဆိုတဲ့အကြောင်းနဲ့ချားဆင်းဝင်စားဖို့ကောင်းတာကြီးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NCA PSG စာချုပ်လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့ NRPC ကရောဒီတက်မတော်တာဝန်ရှိသူတွေကပါတွေ့ဆုံဖို့ရှိနေပါတယ
်ဒီ CNL ရဲ့ကိုကန်ရတပွဲချင်းတွေ့မှလားသုံးပွဲတွေ့မှလားဆိုတဲ့စကားတော့ခြေတင်တဲ့သုံးတရားရှင်းနေနေအောင်ပြောဆိုရလိမ့်မယ်လို့
သတင်းတွေပြီးမှအားဆင်ရဖို့ရှိပါတယ်တခါညကြီးတွေအပေါ်မှာရေကာတာတိဆောက်ပြီးတော့လျှက်စစ်စီမံကိန်းတွေလုပ်မယ်ဆိုရင်တိုင်းသားဒေသတွေမှာပဋိပက္ခတိုးလာနိုင်တယ်လို့ဝေဖန်မှုတွေတိုးပွားနေပါတယ်။အမေရိကန်နိုင်ငံမှာတော့နေဆက်တိုင်းမက္ကဆီကိုဒေသမှာတိဆောက်ဖို့အသုံးစရိတ်ကိုလွှတ်တော်နှစ်ရက်ကပယ်ချတာပဲ။သမ္မတထရမ့်ဘက်ကတော့သူ့ရဲ့ဗီဒီယိုအာဏာကိုသုံးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်နေနဲ့ကိုဝင်းခန့်မောင်တို့ပြောပြပြအောင်ဗျာ။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းကာယံရေးအစိုးရအသုံးစရိတ်ချပေးဖို့နဲ့ပတ်သက်ပြီးတော့လွှတ်တော်ဘက်ကငင်းပယ်ခဲ့တဲ့ကိစ္စနဲ့အရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ထားတာကိုကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဗီတိုအာဏာကိုထုတ်ပြန်လိုက်ပါတယ်။ဒါဟာသူ့ရဲ့သမ္မတတက်တန်းအတွဲပထမဆုံးချိန်အသုံးပြုတဲ့ဗီတိုအာဏာလည်းဖြစ်ပါတယ်။လွှတ်တော်အနေနဲ့ဆုံးဖြတ်ချက်ကိုလွတ်လွတ်လပ်လပ်ချမှတ်နိုင်လို့သူ့အနေနဲ့လည်းဗီတိုအာဏာကိုတုံးရမယ်တာဝန်ရှိတယ်လို့အင်ပီရိုမှာမနေတော့ကပဲသမ္မတထရမ့်ကပြောခဲ့တာပါအခုလိုပြောခဲ့တဲ့အချိန်မှာသူ့ရဲ့ဘေးပတ်ပတ်လည်းမှာရဲအရာရှိတွေအမေရိကန်မှာတရားမဝင်နေထိုင်သူတွေကတတ်လို့တေဆုံးခဲ့ရတဲ့သူတွေရဲ့မိသားစုဝင်တွေရှိနေကြပါတယ်လွှတ်တော်ရဲ့လောရက်ကအာဏာရလည်းရှိသလိုမစင်မချင်းလောရက်လည်းဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်နေဆက်လုံခြုံရေးအတွက်ရေးပေါ်အခြေအနေကြေညာချက်သမ္မတထရမ့်ကထုတ်ပြန်ပြီးတော့ဆိုရသုံးစီလွှတ်တော်ကချပေးဖို့တောင်းဆိုချက်ကိုကြာသာရင်းနေတုန်းကလွှတ်တော်ကတရားဝင်ပေးချခဲ့ပါတယ်အထက်လွှတ်တော်မှာသမ္မတရဲ့တောင်းဆိုချက်ကိုကန့်ကွက်မဲ59မဲထောက်ခံမဲ41မဲနဲ့ပယ်ချခဲ့တာပါကောင်ကွက်သူတွေထဲမှာ Republican ကအမတ်ဆန်အူပါဝင်ခဲ့ပါတယ်လွတ်တော်အောက်လွတ်တော်ကာရက်တာကိုပယ်ချထားတာပါအခုလိုသမ္မတထရမ့်ကလွတ်တော်ရဲ့လောရက်ကိုဗီတိုအာဏာထုတ်ပြီးတော့ကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကလွတ်တော်ကိုပြန်ရောက်သွားမဲ့သဘောရှိနေပါတယ်ဒီတစ်ခါလွတ်တော်မှာသမ္မတရဲ့ဗီတိုအာဏာကိုပယ်ချနိုင်ဖို့ကခက်ခဲပါလိမ့်မယ်အထက်လွတ်တော်ကရောအောက်လွတ်တော်ကရောမဲ3ပုံ2ပုံရှိမှသမ္မတရဲ့ဗီတိုအာဏာကိုကျော်လွှားနိုင်မှာဖြစ်ပါတယ်
နယူးဇီလန်နိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြင်ဆင်သွားမယ်လို့ဒီကိစ္စနေ့မနက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချုပ်ဂျက်စင်နာအာဒန်ကပြောဆိုခဲ့ပါတယ်နယူးဇီလန်နိုင်ငံခရစ်ချက်စ်မြို့မွတ်စလင်ပလီနှစ်ခုမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့လို့လူပေါင်း49ယောက်ထပ်မံတေဆုံးပြီးနောက်ထပ်လူ20လောက်အပြင်းထန်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်နောက်မှာခုလိုပြောခဲ့တာပါတနက်သမားမှာတနက်စုစုပေါင်း9လက်ရှိခဲ့ပြီးဒါရီအားလုံးကတရားဝင်ရယူထားတာဖြစ်တယ်လို့ဝန်ကြီးချုပ်ကဆိုပါတယ်ဒီလောက်ရကိုအင်တန်ဆိုးသွားတဲ့ကျန်းဖက်လို့ရတခုအဖြစ်သူကတုံ့နှုံပြောဆိုခဲ့ပါတယ်တိုက်ခိုက်သူအဖြစ်တန်ရာရှိသူ28နှစ်အရွယ်မျိုးသားတူကိုလူသတ်မှုနဲ့တရားစွဲတင်ထားပြီးဒီကနေ့စနေနေ့မှာရုံထုတ်ဖို့ရှိပါတယ်ဒီလူရဲ့နာမည်ကိုရဲတပ်ဖွဲ့ကထုတ်ဖော်မပြောပေမဲ့လည်းနယူးဇီလန်ရုပ်သံ TVNC ကတော့ဒီလူဟာဩစတြေးလျနိုင်ငံနယူးဆော့ဝေးပြည်နယ် Grafton မြို့က Brandon Tarrant ဆိုသူဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဩစတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်ရာရှိသူတန်တမားဟာဩစတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအချက်ဖက်ဝါဒီအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူဦးရေ9လက်ရှိတဲ့နယူးဇီလန်နိုင်ငံမှာမွတ်စလင်တွေဟာနိုင်ငံလူဦးရေအတိတ်အကြိမ်နှုန်းလောက်ပဲရှိတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာခုလိုအဖြစ်မျိုးမရှိဘူးခဲ့တာကြောင့်လည်းနိုင်ငံသားတွေကတအံ့တော်ဖြစ်နေကြပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြစ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းရဲ့ဘိုးအင်းလေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ကိရိယာတွေကိုစုံစမ်းစစ်ဆေးသူတွေကမနေ့တုန်းကပဲစပြီးတော့ပြင်သစ်နိုင်ငံမှာစစ်ဆေးနေကြပါပြီ။အီသီယိုးပီးယားရာရှိတွေကစီစုံစမ်းစစ်ဆေးမှုကိုတရားဝင်ဥဆောင်နေကြတာဖြစ်ပြီးပြင်သစ်နဲ့အမေရိကန်နိုင်ငံတွေကကြွန့်ကျင်သူတွေကလည်းဝမ်းဝင်ကူညီဆောင်ရွက်ပေးနေကြပါတယ်။ပြစ်ကျခဲ့တဲ့လေယာဉ်ရဲ့ ချက်လက်နဲ့ဖန်ယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်တော်များများကြာပါလေဦးမယ်။လေရင်ပြကြလို့တည်ဆုံရတဲ့သူတွေအတွက်ဝန်ထဲကြောင့်သမ္မတဒေါ်နယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမစ်ကိုမနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလိုလေရင်ပြကြရတယ်လဲဆိုတော့နိုင်ငံတကာအရက်ဖက်လေကြောင်းပြန်တန်းရေးအာရဗီတွေကအဖြေရှာနေကြတဲ့နေရာမှာအီသီယိုးပီးယားအစိုးရနဲ့အတူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။တနည်းနည်းလေးက Boeing 737 MAX 8လေရင်ပြကြမှုကြောင့်လေယာဉ်ပေါ်မှာပတ်သွားသူ158ဦးလုံးသေဆုံးခဲ့ရပါတယ်။လေယာဉ်ပြန်တန်းပြီးမကြခင်မှာပဲတက်ကြခဲ့တာပါ။ဒီလိုဖြစ်မျိုးကပြီးခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားမှာဖြစ်ခဲ့လို့လေယာဉ်ပေါ်ပတ်သူအလုံးသေဆုံးခဲ့ရပါတယ်။တက်ကြတဲ့လေယာဉ်မျိုးစားကလည်းတူနေတာကြောင့်အီသီယိုးပီးယားနဲ့အမေရိကန်ပါဝင်နိုင်ငံတော်များများကအဲ့ဒီလေယာဉ်တွေကိုမပြန်တန်းဖို့ဆုံးဖြတ်ထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံအတွက်ညီညာရေးဟာလက်တကမ်းလိုမှရောက်နေပြီဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းကမနေ့ကပဲပြောလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တပုံတွေကြားညှိနှိုင်းဆွေးနွေးမှုတွေကိုကြည့်ပြီးပါကစ္စတန်ဝန်ကြီးချုပ်ကပြောလိုက်တာပါအခုလိုတာလီဘန်နဲ့အမေရိကန်တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်စီစဉ်ပေးခဲ့တဲ့အတွက်ပါကစ္စတန်ကိုအသိမှတ်ပြုကြောင်းနဲ့မကြာခင်ရက်ပိုင်းတွေအတွင်းစစ်မှန်တဲ့တိုးတက်မှုတွေရှိလာခဲ့ကြောင်းအမေရိကန်ယာရှိတွေကပြောတယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကအာဖဂန်နယ်စပ်နီမှာလူလူစုဝေးဝဲကြီးတစ်ခုတွင်ပါကစ္စတန်ဝန်ကြီးချုပ်ကပြောခဲ့တာဖြစ်ပြီးမကြခင်ရောက်လာတော့မယ့်ရက်တွေအတွင်းကျွန်တော်တို့ရဲ့အာဖဂန်ညီကိုတွေငြိမ်းချမ်းရေးနဲ့အတူနေထိုင်ကြရတော့မယ်လို့လည်းဝန်ကြီးချုပ်အင်မရာခန်းကပြောပါရယ်ငြိမ်းချမ်းရေးလုပ်ငန်းစီရင်ရလဒ်ဟာတည်တည်ငြိမ်ငြိမ်ရှိနိုင်မှာဖြစ်ပြီးကုန်သွယ်ရေးနဲ့စီးပွားရေးတွေတည်ငြိမ်လာမှာဖြစ်သူစစ်တပ်တင့်တဲ့အာဖဂန်နစ္စတန်နိုင်ငံအနေနဲ့ကိုယ့်ခြေတော်ပေါ်ကိုယ်ရက်တည်လာနိုင်တော့မယ်လို့လည်းသူကဆိုပါရယ
်ပြအမေရိကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 9335အိုင်ဒိုမီတာ40 kHz 9839အိုင်ဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရစေ
။ဒီလိုမြန်မာဘိုင်းကနိုင်ငံတကာထိတ်တန့်ရသတင်းတွေကိုတရိုက်ထုတ်လွှင့်နေတာပါ။သတင်းလက်ခွင့်နဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်အနှိတ်ကိုခံရတဲ့သတင်းသမားတွေကအရေးတကြီးအဖြစ်ဆုံးသတင်းသမားဆယ်ဦးထဲမှာမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်တယ်လို့ Reuters သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။ AP Reuters Forbes နဲ့ဒီ Time အပါအဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးတော့ One Free Press Coalition ဆိုတဲ့သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ကိုမကြာသေးခင်ကထူထောင်ခဲ့ပြီးအဲ့ဒီညွန်ပေါင်းအဖွဲ့ကနေအနှိတ်ကုတ်ခံအရေးတကြီးသတင်းသမားဆယ်ဦးရဲ့အမည်စင်းကိုမနေ့တုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းအဖိနှိတ်ခံအရေးတကြီးသတင်းသမားတွေရဲ့စီးရင်ကိုလစဉ်ထုတ်ပြန်သွားမယ်လို့လည်းဆိုပါတယ်။သတင်းလက်ခွင့်ညွန်ပေါင်းအဖွဲ့ရဲ့ပထမဆုံးထုတ်ပြန်တဲ့အရေးတကြီးသတင်းသမားတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံက1000နှစ်ကြာခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပါဝင်ဖိလစ်ပိုင်နိုင်ငံက2ဦး၊ဗီယက်နမ်နိုင်ငံက2ဦး၊တူရကီနိုင်ငံကဒီဆော်ဒီအရေဗျတန်ယုံမှာတက်ခံရတဲ့ဂျမိတ်ခါရှိုဂီပါဝင်ဆော်ဒီအရေဗျက2ဦး၊ကိုလံဘီယာ၊တောင်ဆူဒန်၊တူရကီ၊ကင်မရွန်နဲ့မော်ရီတီးနီးယားနိုင်ငံတွေကသတင်းတောက်တွေတဦးစီပါဝင်ကြပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုကြိုးပမ်းမှုတွေကြောင့်ဖမ်းဆီးခံအနှိမ့်ဆက်ခံအသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းအဖွဲ့ကလစဉ်စီရင်ထုတ်ပြန်သွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကြားလက်ရှိဖြစ်ပွားနေတဲ့ပြည်ပခတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးစိုးရိမ်နေတယ်လို့ပြောလိုက်ပါတယ်။မနေ့ကကျင်းပသွားတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာကုလအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကပြောခဲ့တာပါ
The situation there is deeply concerning with continued and spreading fighting between the Myanmar security forces
မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့အေလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်လက်ဖြစ်နေရတဲ့ပတ်သက်လို့လောလောဆယ်ပြောနိုင်တာကတော့ကျွန်တော်တို့အင်မတန်စိုးရိမ်နေပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်နေမှုအပေါ်ကျွန်တော်တို့ရှုံ့ချပါတယ်ဒီအတွက်ဒုက္ခရောက်နေသူတွေနဲ့သူတို့မိသားစုတွေနဲ့အတူကျွန်တော်တို့ထပ်တူဝမ်းနည်းရပါတယ်မြန်မာစစ်တပ်ကလေကြောင်းကိုအသုံးပြုနေတာဟာလည်းအထူးစိုးရိမ်စရာအနေထားပါအခုလိုအင်အားအဆမတန်တုံးတုံးပြန်မှုကိုထိန်းချုပ်ဖို့လဲတောင်းဆိုပါတယ်ဒီပြည်ပခနဲ့ပတ်သက်တဲ့အပြစ်မဲ့ပြည်သူတွေနိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေအောက်မှာဘေးကင်းလုံခြုံမှုလူသားချင်းစာနာရဲ့အကူအညီတွေနဲ့တခြားအရေးပါတဲ့ထောက်ပံ့တွေရဖို့နှစ်ဖက်စလုံးဟာတာဝန်ယူဆောင်ရွက်ရပါလိမ့်မယ်လို့လဲပြောသွားခဲ့တာပါတိုက်ပွဲတွေဆက်ဖြစ်နေုံမဲ့ဆိုရင်ရခိုင်ပြည်နယ်ရဲ့အခုလက်ရှိစိုးရိမ်ပွဲအခြေအနေတွေဟာပိုပြီးရှုပ်ထွေးလာဖို့ရှိကြောင်းနဲ့ဒီပြိပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းအခုပြဿနာကိုထိန်းချုပ်ဖို့ဒီပြဿနာကိုတွေးဆဆွေးနွေးမှုကတစ်ဆင့်အပြည့်ရှာသွားဖို့တောင်းဆိုကြောင်းကုလတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့တာပါ
ကလတန်စီမံကိန်းကိုထိခိုက်မဲ့အရေးကိုကာကွယ်တားဆီးရနေတဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းလှုပ်ဆောင်တဲ့စစ်ဆင်ရေးတစ်ခုကိုဖေဖော်ဝါရီလ18ရက်နေ့ကနေပြီးတော့မတ်လ2ရက်နေ့အထိပြုလုပ်ခဲ့တယ်လို့အိန္ဒိယကလာတဲ့တင်းနဲ့မှာမနေ့ကဖော်ပြထားပါတယ်အဓိကကတော့ရခိုင်တပ်မတော် AA နဲ့ KIA ကချင်လုံးမြောက်ရေးတပ်ဖွဲ့တွေကိုနှိမ်နင်းမှုဖြစ်ပါတယ်ဒီစစ်ဆင်ရေးတွင်သဘုံစခန်း10ခုလောက်ကိုလည်းဖျက်ဆီးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းမှာရှိတဲ့သဘုံစခန်းတွေကိုဖျက်ဆီးခဲ့တာဖြစ်ပြီးတော့စစ်ဆင်ရေးမှာအသုံးပြုဖို့ဆက်လက်နေတဲ့ကိရိယာတွေကိုအိန္ဒိယဘက်ကမြန်မာကိုပေးတယ်လို့ဆိုပါတယ်အေဖွဲ့ဝင်တွေကအိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်ရဲ့နယ်စပ်မြင်းနာကိုကတ်လာခဲ့ပြီးအိန္ဒိယတပ်ဖွဲ့တွေကတော့စစ်ဆင်ရေးကာလတွင်နယ်စပ်ကိုဖျက်ခဲ့ကြဘူးလို့ဆိုပါတယ
်မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေအတွင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခတွေတသိန်းကျော်ကိုဘင်္ဂလားဒေ့ရှ်ကကျွန်းကျွန်းကိုပို့ပေးဖို့အစီအစဉ်တွေသဘောမတူကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောတယ်လို့ဂျာမနီက Drush Feller တည်င်းမှာမနေ့ကဖော်ပြထားပါတယ်။ဘာရှန်ချာကျွန်းဟာလွန်ခဲ့တဲ့နှစ်20ကမှမက်ဂါမြေဝမှာနှုံးနယ်ကြပြီးပေါ်လာတဲ့ကျွန်းဖြစ်ပါတယ်။အခုချိန်ထိလည်းရေတက်ချိန်ဆိုရင်ကျွန်းရဲ့နေရာတချို့ဟာရေအောင်မြုပ်နေတာပါ။အဲ့ဒီကျွန်းတွေပေါ်မှာဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အုံပေါင်း1500နီးပါးစောက်လုပ်ထားပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ဖြစ်ပါတယ
်။စနေနေ့မနက်ခင်းဒေတန်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်အောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြခဲ့ကြတာပါခင်ဗျာနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတွေမတိုင်ခင်မှာအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့လက်နက်ကန်အဖွဲ့၈ဖွဲ့နဲ့ငင်းငင်းကြီးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြည်လဲတင်မြင်ရေးနဲ့ငင်းငင်းကြီးဘူဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိနေပါတယ်NRPC နဲ့ဆွေးနွေးပြီးရင်နောက်တည့်ရက်မှာပဲတက်မတော်နဲ့တဖွဲ့ချင်းဆွေးနွေးသွားဖို့ရှိတယ်လို့လည်းဖိတ်ကြားမှုမှာဖော်ပြပါရယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောတင်ပြမှာပ
ါဟုတ်ကဲ့ရခိုင်ရှမ်းချင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့ရှိဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွဲဆုံမှုဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွဲဆုံဖို့အဲ့လိုတွဲဆုံဖို့အတွက်တွဲဆုံလို့တဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကြီးတွေးစည်းညွှန်ရေးပါတီ UWSP ၊တချင်လွတ်လပ်ရေးအဖွဲ့ KIO ၊ရှမ်းပြည်အရှေ့ပိုင်းငင်းကြဲရေးနဲ့စီလုံးရေးကော်မတီ PSC ကမိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP ကကိုကံအဖွဲ့ပလောင်တီနဲ့လွတ်မြောက်ရေးတပ်ဦး PSLF AA လို့လူတည်များတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့တီအန်ဒီမျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်။ပြီးခဲ့တဲ့လက NRPC တက်မရော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချဲရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်
။အော်တက်မှာပါဟုတ်ကဲ့ခင်ဗျ။လောလောဆယ်တော့ကျွန်တော်မဆွေးနွေးရသေးဘူးဒီမှာကဒီကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ခင
်ဗျာ။ဝါကီတွေးစီညညွေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝတ်တက်ဖွဲ့ရဲ့လာရှုဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကျော်က
ကျွန်တော်တို့တောင်းတရရင်အထက်ကနေတက်မိကြီးရမယ်
KNY မျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မရော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလည်းပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်ရင်မှုဦးရွှေမျိုးတန်းကအခုလိုပြောပါတယ်
တချို့ညမှာလေပေါ်ဆဦးရတူလေးသူဒီနေ့တောင်းပြန်လို့သူကတော့လမ်းပေါ်မှာဖြစ်နေတယ်ကားနဲ့ပြန်လာတယ်ချင်းမင်းလေ
းကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြည့်ဆို့တာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တက်ရောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်နိုင်ငံရေးလေးလာတုံးသက်သူဥမမော်ဆိုးကတော့တက်မရော်ကတပွဲချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရဖို့ရှိကြောင်းတုံးသက်ပြောဆိုပါတယ်
ဒီနောက်ပိုင်းသုံးဘွဲ့ပေါ်မှာလေးသုံးဘွဲ့ပေါ်အေအေပီအန်အယ်ရေကိုကန်ရတပွဲချင်းတွေ့မှလားသုံးဘွဲ့တွေ့မှလားဆိုတဲ့စကားတော့ခြေချင်းတစုံတရာချွန်းနေနေအောင်ပြောဆိုရလိမ့်မယ်လို့ထင်ပါတယ
်တမ်ရော်နဲ့အဓိကဆွေးနွေးနိုင်ဖွယ်ရှိတဲ့အလားအလာကိုလည်းအခုလိုဆက်ပြောပါတယ်
အဓိကကတော့တပ်ဖက်ကတော့ NFC 2ကိုပြောမှာပဲ ဟိုဘက်ကလည်းဘိုင်လဆွဲရင်သွားမလားတော့မဟုတ်ဒီဘက်ကမမနဲ့ပဲဒီဘက်ပြေးသွားမလားဆိုတာကိုအဟိကြမယ်ပြဿနာလို့ပဲထင်တယ်ဒါပေမဲ့ကျွန်တော်တို့တဆိုင်နဲ့နဲ့ပြဿနာပြည်လဲလို့နည်းထက်မယ်လို့ထင်တယ်တကယ်လို့သဘောတူညီချက်စုံတရားရအောင်တိုက်ပွဲဆွတ်ကြနိုင်ပါလေသူကတိုက်ပွဲဆွတ်ကြတယ်ဆိုတာနှစ်ပိုင်းရှိတာပေါ့တကယ်တမ်းကျတော့ချင်းပြင်းနေမှာတော့တိုက်ပွဲမရှိတော့ဘူးဗျချမ်းမြောက်မှာလည်းပဲလွှဲချော်မှုပြီး SSD နဲ့တက်ပွဲဒုံတရားဖြစ်ခဲ့ပြီးပြန်လျှော့ချနိုင်တယ်။နောက်အဓိကဖြစ်냐ရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်ကစစ်မျက်နှာမှာတက်ပွဲလျှော့ချဖို့ကတော့တော်တော်လေးချိန်နဲ့ဆွေးနွေးရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိုင်အောင
်။လက်ရှိဆောင်ရွက်နေတဲ့ငင်းချိုင်းလုပ်ငန်းစဉ်ဟာ WSP က AB လမှာကျင်းပမဲ့230ပြည့်အခမ်းအနားနဲ့ NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှလာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။20ကျင်းနေ့မှာကျင်းပမဲ့ဆွေးနွေးပွဲတွေပြီးနောက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တက်မတော်တို့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒီရပိုင်းတွေအတွင်းမှာငင်းကြေးကြီးနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကျင်းပနေတာရှိတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်တွေကတမ်ရော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA နဲ့ TNLA တို့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တမ်ရော်ဘက်ကတော့တစုံတရာထုတ်ပြန်တာမရှိပါဘူး။
ဒီရည်သင်းတော်ကူမိုးစော်ဖြစ်ပါတယ်ခင်ဗျာ။အခုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်။အစိုးရကမြစ်ကြီးတွေပေါ်မှာရေကာတာတွေတိဆောက်ပြီးရေအားလျှက်စစ်စီမံကိန်းတွေလုပ်ဖို့ရည်ရွယ်နေတာဟာတဘောပောင်းဝန်းကျင်ဂေဟစနစ်ကိုထိခိုက်နိုင်တယ်လို့တိုင်းသားဒေသတွေမှာပဋိပက္ခတွေပိုတိုးလာနိုင်ကြောင်းမန္တလေးမှာလုပ်တဲ့2019အပြည်ပြည်ဆိုင်ရာမြေချောင်းများနေ့မှာတက်ရောက်လာသူတွေကသတိပေးလိုက်ပါတယ် VOA သတင်းတော်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့တာပါ
အကြီးစားရေကာတာစီမံကိန်းတွေဟာတဘာဝကရစနစ်ကိုပြသသွားနိုင်သလိုလက်နက်ကင်ပရိပခတွေကိုပိုဖြစ်အောင်တွန်းအားပေးနေတဲ့အတွက်ဒါကိုရပ်တန့်မှုလို့ကြောင်းမန္တလေးမြို့ကအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမြေချောင်းများကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူဘွားညူက VOE ကိုပြောပါရယ
်မြန်မာနိုင်ငံမှာညီတိရလက်စစ်စီမံကိန်းဥမာမဆောက်ဖို့ပေါ့နော်ဆောက်ဖို့ရထားတဲ့ဟာတွေလည်းအများဆုံးချက်တင်ပေးဖို့နိုင်ငံတော်ကအာဝရှိတဲ့သူကျွန်မတို့ပြောဆိုတယ်ဒီလူတွေလိုအပ်တာကရေကာတာစီမံကိန်းတွေမဟုတ်ဘူးငိမ့်ချိုင်းဒီစီမံကိန်းတွေဝင်ရောက်လာလို့ပရိပခပို့ဖြစ်တာလေကျွန်မတို့နိုင်ငံက
ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့တွန်းအားရကြောင့်ပဲမြန်မာနိုင်ငံတွင်အကြီးဆုံးတည်ဆောက်မဲ့မြေဆုံရေကာတာစီမံကိန်းကိုသမ္မတဦးသိန်းစိန်အစိုးရလက်ထမှာယာယီရက်ဆိုင်ပေးခဲ့ပါတယ်ဒီစီမံကိန်းကိုအပြီးတိုင်းဖျက်သိမ်းဖြစ်ဖို့လဲတက်ကြွဆုတ်ရှားသူတွေကတိုက်တွန်းနေကြတာပါနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အဘက်ဘက်ကစဉ်းစားချိန်ငိမ့်ပြီးအမြင့်ကျဲကျဲထားဆုံးဖြတ်ရမှာဖြစ်ကြောင်းအစိုးရအနေနဲ့ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုဆုံးဖြတ်တဲ့အချိန်ကြရင်လဲဘာကြောင့်ဆုံးဖြတ်ရရဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိချပြသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကလူထုတွေ့ဆုံပွဲတစ်ခုမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကမြေကြီးရေပေါ်မှာစေတီဆောင်မှုတွေကိုကန့်ကွက်သူတွေကတော့ဆယ်ဆောင်မယ်ဆိုရင်အဲ့ဒီဒေသမှာပိုဆိုးရွားတဲ့နောက်ဆက်တွဲလူမှုရေးပရိပခါတွေဖြစ်လာနိုင်တယ်လို့ပြောနေကြတာပါ။ကရင်မြချောင်းစောက်ကြီးရေအဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုပြောပါရယ
်။တကယ်တကယ်ဆေးတာတကယ်စောက်တယ်ဆိုလို့ရှိရင်ဘုံဘူကွန်စစ်တီမှာဆက်ဖြစ်လာမှာဆိုတော့ကျွန်တော်ဒီကဘာဖောင်ချင်ပေါ်ပါဒီကဒီတက်တော်ရီတက်ရှိပြီပေါ့။ဒီအောက်ပိုင်းမှာရှိတဲ့ဒီကတော့အခြားဒီ community impact body ကတော့အကျိုးသက်နေတဲ့ကျွန်တော်တို့ကဟိုဒီရရဲ့သဘာဝပတ်ဝန်းကျင်ကြီးရည်ပေါ်မှာ conflict တွေဖြစ်လာမယ
်။ရင်းနှီးနှုံးနံတဲ့သူတွေအနေနဲ့လည်းပြည်တွင်းမှာရှိတဲ့တိုင်းသားတွေရဲ့အခွင့်အရေးကိုလေးစားရတဲ့အနေနဲ့ရေကာတာရင်းနှီးနှုံးနံမှုတွေကိုမလုပ်ကြဘဲသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောကြပါရယ်။အပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုအရင်နှစ်တွေကတည်ကြားစီလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့မန္တလေးမြို့မှာအဖွဲ့အစည်း14ခုစုပေါင်းလုပ်တာဟာပထမဆုံးအကြိမ်ဖြစ်ပါရယ်။တနင်္ဂနွေလုံးကရေကာတာစန့်ကျင်တဲ့သူတွေမြေချောင်းအင်းအိုင်ကိုချစ်မြတ်နိုးတဲ့သူတွေနဲ့တဘာဝပတ်ဝန်းကျင်သမားတွေအားလုံးလူ400လောက်စုစည်းခဲ့ကြတာဖြစ်ပါတယ
်။ VOA သတင်းတော့ကူဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါခင်ဗျာ။အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ American Mexico နယ်စပ်ကနေပြီးတော့ဒီဒတိုင်းကာယံရေးအသုံးစရိတ်အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတဲ့သမ္မတဒိုနယ်ထရမ့်ရဲ့ကြေညာချက်ကိုလွှတ်တော်နှစ်ရက်စလုံးကပယ်ချခဲ့ပြီးတဲ့နောက်သမ္မတဘက်ကဗီဒီယိုအာဏာသုံးတုံ့ပြန်လိုက်ပါတယ်။သဘောထားကွဲလွဲချက်တွေအကြီးအကျယ်ပေါ်ပေါက်နေတဲ့သမ္မတရဲ့အရေးပေါ်ကြေညာချက်ကိုပယ်ချဖို့ပြီးခဲ့တဲ့ကြာသပတေးနေ့အထက်လွှတ်တော်မှာမဲခွဲရမှာဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တချို့ကလည်းပူးပေါင်းထောက်ခံခဲ့ကြတာပါ။ VOA သတင်းတော်မိုက်ကယ်ဘိုးမန်းရဲ့သတင်းတော်ကိုတော့ကိုသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ်
။ The A's are 59 The nays are 41.
တမတာရဲ့နိုင်ငံတော်ရေးပေါ်ဂျင်းနေပညာချက်ကိုလွတ်တော်နေတဲ့စလုံးကပထမဆုံးချိန်ပယ်ချလိုက်တာပါ။တောင်ပိုင်းမက္ကဆီကိုနယ်ကြားတိုင်းကာရေးအသုံးစိတ်ကိုလွတ်တော်အားတည်ပြုချက်မပေးတာကြောင့်ရေးပေါ်ဂျင်းနေပညာခဲ့တာဖြစ်ပါလေ
။ This is not a normal vote.
ဒီမက္ကဆီကောင်တယ်လွတ်တော်မှာချက်ရှူမကတော့တမတာရဲ့အမိန့်ပယ်ချရေးမှာ Republican တွေဘက်ကပါထောက်ခံမဲပေးခဲ့တာကြောင့်ဒါထူးခြားတဲ့မဲဒီနေ့ဟာတာမန်နဲ့ထူးတဲ့နေ့ဆိုပြီးပြောဆိုသေးပါလေ။ရေးပေါ်ချင်းနေရလွတ်တော်ကအတီးပြုတ်မပေးတဲ့နေကြားတိုင်းကရေးသုံးစိတ်အတွက်တခြားနေရာတွေစီကနေတပ္ပရကအသုံးစိတ်တွေကိုခွဲဝေအသုံးပြုနိုင်ပါတယ်။ဒါကြောင့်လဲ Republican ထက်လွတ်တော်အမဆူဇန်ကောလင်းစ်ကအခုလိုဝေဖန်တာပါ
The president's action comes into direct conflict.
ဗနာငွေသုံးစိတ်နဲ့ပတ်သက်ပြီးတော့တတော်ရဲ့ဆုံးဖြတ်ပိုင်ခွင့်နဲ့တပ္ပရကြားမှာဓာတ်ရိုက်ပဋိပက္ခဖြစ်လာတဲ့အခါမှာတပ္ပရဘက်ကအခုလိုဆုံးဖြတ်လိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့သူတွေကဗနာငွေခွဲဝေချထားခွင့်ဆိုတဲ့လုပ်ပိုင်ခွင့်ကိုလွတ်တော်ကိုအနှင်းခဲ့တာပါ။
တပ္ပရထံကတော့သူ့ရဲ့ရေးပေါ်ကြေညာချက်ကိုမဖြစ်မနေကာဝယ်မယ်ဆိုပြီးအစကတည်းကပြောဆိုထားခဲ့တာ
ပေါ့ Probably have to veto and
ပယ်ချမယ်ဆိုရင်လည်းကျွန်တော်ဘက်ကဗီဒီယိုအနာကိုသုံးကောင်းသုံးရပါလိမ့်မယ်ဒီဆုံးဖြတ်ချက်ကိုပယ်ချလို့မရပါဘူးတရားရေးကျွမ်းကျင်တဲ့ပညာရှင်တွေကိုယ်တိုင်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတာကလုံးဝဖွဲ့စည်းပုံနဲ့ညီတယ်ဆိုပြီးပြောထားတာပါတိတ်အရေးကြီးပါတယ်နေသားလုံခြုံရေးကိစ္စကိုမဲခွဲကြတာပါ
တပ္ပရရဲ့နိုင်ငံတော်ရေးပေါ်ကြေညာချက်ကိုအောက်လွတ်တော်ကစောစောပိုင်းကလေးကပယ်ချခဲ့ပြီးအထက်လွတ်တော်မှာပယ်ချတဲ့အခါမှာလဲ Republican ထက်လွတ်တော်အမှတ်12ယောက်ကသဘောတူခဲ့ကြပါတယ်။ဒါပေမဲ့အများစုကတော့တပ္ပရဘက်မှယက်တီခဲ့ကြတာပါ။အထက်လွတ်တော်လူများစုခေါင်းဆောင် Republican အမှတ် Mitch McConnell ကအခုလိုပြောပါတယ
်။ It's operating within existing law and the crisis on our border is all
တနင်္ဂနွေဥပဒေလွတ်ပိုင်ခွင့်နဲ့ကြေညာပါ။နေရာမှာကြုံရတဲ့အချက်တွေကလည်းတကယ်ရင်ဆိုင်နေရပါ
Republican ထက်လွတ်တော်မှာ John Cotton ကလည်းအခုလိုပြောပါတယ
် When hundreds of thousands of foreigners arrive at the southern border
ထောင်ပေါင်းကြီးတဲ့နိုင်ငံသားတွေနေကြောက်ကိုရောက်ပြီး American တဲဝင်ဝင်တောင်းတာဟာဒါဟာရွှေပြောင်းအခြေချလာတာမျိုးမဟုတ်ပါဘူးဒါကအရေးပေါ်အခြေအနေတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုချိန်ချောက်လာတဲ့ကိစ္စပါ
American နဲ့ဆက်လုံခြုံရေးအားနည်းချက်တွေနဲ့ပတ်သက်ပြီးနှစ်နဲ့ချီဆွေးနွေးညှင်းခုံနေရတဲ့ကိစ္စကို Democrat တွေဘက်ကအတိအမှတ်ပြုပါတယ်ဒါပေမဲ့လည်းအခြေအနေဟာအရေးပေါ်အခြေအနေကြီးညာဖို့အတွက်တော့တိတ်ကိုလမ်းဝေးနေသေးတယ်ဆိုပြီးပြောဆိုနေကြတာပါတပ္ပရာကွန်ဂရက်ရဲ့စံတော်ကိုဆန့်ကျင်ပြီးသူ့အာဏာလုပ်ပိုင်ခွင့်ဘောင်ကိုကျော်လုံနေတယ်ဆိုပြီးဒီမိုကရက်ဘက်ကဝေဖန်ပါတယ်ဒီမိုကရက်ထဲလွတ်တော်အမတ်ချက်ရှူမာကအခုလိုပြောပါတယ
် He declared an emergency because he lost in Congress and wants to
သဘောမတူတဲ့နေစာတိုင်းကာဖို့အသုံးပြုကိုတခြားနည်းကမျိုးနဲ့ရအောင်တပ္ပရာထရန့်အရေးပေါ်ချင်းနေကြညာတာပါသူကအာဏာပြကျင်နေတာကများနေတယ်လို့နေစာတိုင်းကိစ္စကိုလည်းမဆွလွတ်နိုင်ပါဘူးဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်လိုက်တာပ
ါတိုင်းကာရေးအသုံးစိတ်ကိုလွတ်တော်ကသဘောမတူပေမဲ့လည်းအမေရိကန်မက္ကဆီကိုနယ်ကြားစိတ်ပိုင်းတချို့ကိုခြံစည်းရိုးကာဖို့အတွက်ဒီနေ့စောစောပိုင်းမှာလွတ်တော်ကအတည်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်းတပ္ပရတောင်းဆိုတဲ့တိုင်းကာရေးအသုံးစိတ်ကိုတော့ပြည့်မီခြင်းမရှိခဲ့ပါဘူးနိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာကိုလွတ်တော်နယ်ကပယ်ချပြီးပြီဆိုရင်တပ္ပရဘက်ကလည်းဗီဒီယိုအာဏာနဲ့ပယ်ချပိုင်ခွင့်ရှိပါတယ်တပ္ပရဗီဒီယိုအာဏာနဲ့ပယ်ချတာကိုပြန်ပြီးတော့ပယ်ဖို့ဆိုရင်လွတ်တော်နေရက်တခုချင်းစီကမတ်တီရဲ့သုံးပုံနှစ်ပုံစီကထောက်ခံရပါလိမ့်မယ်။လက်ရှိအခြေအနေမှာတပ္ပရရဲ့ဗီဒီယိုအာဏာကိုပယ်ချဖို့ဒီလွတ်တော်မှာလုံလောက်တဲ့မဲရည်အတွက်ရှိမဲ့ပုံမရှိပါဘူး။ဒါကြောင့်လဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာချက်အတိဖြစ်မဖြစ်ဆိုတာကိုပြည်ထောင်စုတရားရုံးတွေကသာအဆုံးပြတ်ပေးရမယ့်ပုံရှိကြောင်းပါခင်ဗျာ
။အမေရိကန်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တမရထရမ့်ကြားလွန်ဆွဲနေတဲ့အခြေအနေကိုဦးသိမ့်ထိုက်ဦးပြောပြတော့တာပါ။အခုနားဆင်ရမှာကအမေရိကန်နဲ့တရုတ်ကြားကွန်ရက်ရေးသဘောတူညီချက်အတွက်ဆေးစပ်ညှိနှိုင်းနေကြဆဲဖြစ်ပြီးအမေရိကန်ပြည်ထောင်စုထဲမှာလည်းတရုတ်ရဲ့နည်းပညာဆိုင်ရာရည်မှန်းချက်တွေအပေါ်စိုးရိမ်မကင်းမှုတွေရှိနေတာနဲ့အတူအမေရိကန်နည်းပညာလုပ်ငန်းရဲ့အချက်အချာကြတဲ့ Silicon Valley ဟာအင်အားကြီးနှစ်နိုင်ငံကြားအခက်တွေ့နေရပါတယ်။ Michelle Queen ရဲ့သတင်းကိုတော့မတ်တင်ဂီထိုက်ကပြောပြမှာပါ။အ
မေရိကန်ပြည်ထောင်စု Silicon Valley မှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုအစိုးရဘက်ကစီစစ်မှုတိုးလာတာကြောင့်တချို့သဘောတူညီချက်တွေကမပြီးပြတ်သေးသလိုဆက်ပြီးမစင်းစားတော့တဲ့လုပ်ငန်းတွေလည်းရှိနေပါတယ်။အစာပြိုးလုပ်ငန်းတွေတောင်မှတရုတ်ရင်းနှီးမြှုပ်နှံမှုတွေကျဆင်းနေတာပါ။ဒါတွေကိုထရန့်ကြောင့်ဖြစ်လာရတာလို့လည်းပြောကြပါတယ်။အမေရိကန်နည်းပညာလုပ်ငန်းအချက်အချာဖြစ်တဲ့ Silicon Valley နဲ့တရုတ်ကြားနှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်မှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်ကြားအနာဂတ်ဆက်သွယ်ရေးနည်းပညာမျိုးဆက်တွေကိုအပြိုင်ဆိုင်ဖန်တီးလာတာနဲ့အတူ Silicon Valley နဲ့ဂျာညာအခက်တွေ့နေပါတယ်။အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာသုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင် Michael Wessel ကအခုလိုပြောပါတယ်
။ China's innovation efforts are broad and deep.
ဒီထွင်ဖန်တီးနိုင်ဖို့တရုတ်ရဲ့အထောက်အမှုတွေကကျယ်ပြန့်နေဆိုင်ပါတယ်။ကမ္ဘာစံတည်တည်ထွင်မှုမှာဥဆောင်သူဖြစ်ချင်းနေတဲ့တရုတ်ကသူ့ရည်မှန်းချက်ပန်းနိုင်ကိုရောက်ဖို့တရားသောနိလန်းရောမတရားသောနိလန်းပါအတက်နိုင်ဆုံးလုပ်မှာဖြစ်ပါတယ
်။ဒီနိလန်းတွေထဲမှာလုပ်ငန်းကြီးတွေရဲ့လျှို့ဝှက်ချက်တွေကိုစိုက်ဘာထိုးဖောက်ဝင်ရောက်ပြီးခိုးယူတာတရုတ်မိဖက်တွေထံဤပညာလွှဲပြောင်းပေးခိုင်းတာညာနာပြစီမူပိုင်ခွင့်ခိုးယူသူတွေကိုစုပေးတဲ့တရုတ်အစိုးရရဲ့မူဝါဒတွေလည်းပါတယ်လို့အမေရိကန်ဘက်ကပြောပါတယ်။ The future is Asian ဆိုအကိုရေးသားသူပါရတ်ခန္နန်ကအခုလိုပြောပါတယ်
China is out to
တရုတ်ဘက်ကတော့ဉာဏ်ရည်တု AI နဲ့ကမ္ဘာမှာအနိုင်ရဖို့အတွက်ညှိမှန်းထားတာပါ။နောက်တရုတ်နီးပညာကလည်းအာဏာရှင်ဝါဒကိုဖြန့်ဝေပေးနေတာနဲ့အတူတူပါပဲ
။တရုတ်ရင်းနှီးမြှုပ်နှံသူတွေကုမ္ပဏီတွေနဲ့စီးပွားရေးလှုပ်တာကိုအမေရိကန်ဘက်ကပိုပြီးခက်ခဲအောင်လုပ်လိုက်မယ်ဆိုရင်တော့ Silicon Valley အတွက်ဆုံးရှုံးမှုများမယ်လို့လည်းပြောပါတယ်။ The future is Asian ဆိုကိုရေးသားသူပါရတ်ခန္နန်ကအခုလိုပြောပါတယ်
။ By not working with China in some ways not only
အခုလည်းတရုတ်နဲ့အလုပ်လုပ်နေရတာကသူတို့ဘာလုပ်နေသလဲဆိုတဲ့သတင်းအချက်အလက်တွေမရပဲလုပ်နေရတာတင်မဟုတ်ပါဘူး။သူတို့ကပို့ပြီးအလုပ်လုပ်ရကောင်းသူတွေနဲ့အစားထိုးလာပြီးဈေးကွက်ကြီးတစ်ခုလုံးကနေကျွန်တော်တို့ကိုထုတ်ပစ်ပါလိမ့်မယ
်။အမေရိကန်ဆိုရဘက်ကတော့ဉာဏ်ရည်တုနောက်စက်ရုပ်တွေလိုမျိုးနှီးပညာတချို့ကအမျိုးသားလုံခြုံရေးအတွက်အရေးကြီးတယ်လို့ယူဆပြီးအတားအဆီးသစ်တွေထပ်လုပ်လုပ်နေတာပါ။ဒါပေမဲ့လည်းနည်းပညာလုပ်ငန်းနယ်ပယ်တွေကတော့ကန့်သက်ချက်သစ်တွေကိုဘေးရန်တွေအတွေ့လို့ရှုမြင်ကြပါတယ်။ Venture Capitalist လုပ်ငန်းကြီးက Tim Draper ကအခုလိုပြောပါတယ
်။ I think we should be open and sharing and both countries benefit so much.
ကျွန်တော်အနေနဲ့လမ်းဖွင့်ပြီးအတူတကွဆောင်ရွက်တင်တယ်လို့ထင်ပါတယ်။သိပ်ပြီးပွင့်လင်းတဲ့ဆက်ဆံရေးလမ်းကြောင်းရှိနေတာကနှစ်နိုင်ငံစလုံးအတွက်အကျိုးအမြတ်များစေပြီးအကျိုးမရှိစေမဲ့အတားအဆီးတွေကိုလိုက်ပြီးချမှတ်နေတာကပြဿနာဖြစ်နေတယ်လို့ယုံကြည်ပါတယ်
။ကမ္ဘာတစ်လုံးမှာဖိုက်ကြီးဝိုင်ယားလက်တယ်လီဖုန်းဆက်သွယ်ရေးကိုရထူထောင်နိုင်ဖို့တရုတ်ကုမ္ပဏီတွေအပြိုင်ဆိုင်ဆောင်ရွက်နေကြပါတယ်။တရုတ်ရဲ့ကြိုးပမ်းမှုဟာဆိုရင်အစိုးရအနေနဲ့electronic စတင်သုံးထောက်လန်းစောင့်ကြည့်သွားနိုင်မယ်အခွင့်အလမ်းကြီးတွေပေးလိုက်တယ်လို့ဖြစ်သွားမယ်အန်ဒီရှိတယ်လို့အမေရိကန်ဘက်ကပြောပါတယ်ဒီအချိန်နေကြောင်းအမေရိကန်နဲ့တရုတ်တို့အနေနဲ့ဘလို့များပြည်လဲမှုရလာနိုင်မလဲဆိုတာကလည်းခက်မှန်းရခက်ခဲနေပါတယ် Anduri Industry လုပ်ငန်းကြီးရဲ့မဟာဗျူဟာအကြီးအကဲ Christian Biros ကအခုလိုပြောပါတယ
် when you have a conversation where one party seesChina
ရောဟာအမျိုးသားလူညုံရေးအတွက်စိန်ခေါ်ချက်တရဖြစ်တယ်လို့တစ်ဖက်ကရှုမြင်ပြီးတခြားတစ်ဖက်ကတော့ကြီးထွားလာနေတဲ့စီးပွားရေးအခွင့်အလမ်းလို့ရှုမြင်ချိန်မှာဆွေးနွေးပြောဆိုရတာဟာအတွေးအခေါ်နဲ့ညီမှန်းချက်ဆိုင်ရာအခြေခံကြကြထိတ်တိုက်တွေ့မှုပါဒါကဖြည့်ဆည်းမှုခက်ခဲပါတယ
်နည်းပညာပြိုင်ဆိုင်မှုမှာအမေရိကန်ဘက်ကအနိုင်ရရေးအစိုးရကလိုလားနေချိန်မှာပဲဆီလီကွန်ဗယ်လီရဲ့ပွင့်လင်းတဲ့ဆက်ဆံဆောင်ရွက်မှုအလေးအထားပြောက်ဆုံးသွားနိုင်တဲ့အပေါ်မှာစိုးရိမ်နေကြပါတယ်ရှင
်။မတ်တင်ကြီးတရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOR ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစင်ဆက်သွယ်မယ်ဆိုရင် VOA မြန်မာဝိုင်းအစီအစဉ်စာတိုက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ဝင်တဲ့6နာရီခွဲရှိပါပြီ။ VOA ရဲ့ဒီစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3040 48အပြင်လိုင်းလမီတာ190ကကျော် VOA Burmese News ဆိုတဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ဒီနိုင်ငံတကာသတင်းစာတပုတ်ကိုလည်းတင်ဆက်ပေးခြင်းပါတယ်။ဟောလိဝုဒ်ရုပ်ရှင်လောကကိုထိုးဖောက်ဝင်ရောက်ဖို့ဆိုတာအတော့ကိုခက်ခဲပါတယ်။အမျိုးသမီးတဦးဖြစ်ပြီးမူဆလင်တူဖြစ်နေမယ်ဆိုရင်ပိုပြီးတော့တောင်ခက်ခဲလာပါတယ်။ဒါပေမဲ့လူမှုအဖွဲ့အစည်းမှလည်းအောင်မြင်ပြီးဟောလိဝုဒ်ကိုပါထိုးဖောက်နိုင်ခဲ့သူကတော့ဒါရိုက်တာလီနာခန်းဖြစ်ပါတယ်။ဒီလီနာခန်းနဲ့ပတ်သက်ပြီးတော့အဲလစ်ဘက်လီရဲ့သတင်းကိုတင်ပြချင်ပါတယ်။ပါကစ္စတန်မိဘနှစ်ပါးကနေလန်ဒန်မြို့မှာမွေးဖွားခဲ့သူလီနာခန်းဟာကလေးဘဝကတည်းကအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့ပြီး2019ခုနှစ်ရေးတက္ကသိုလ်ကနေဥပဒေဘာသာရပ်နဲ့ဘွဲရခဲ့သူဖြစ်ပါတယ်။ဆိုင်ရေးဆရာတူလည်းဖြစ်တဲ့လီနာခန်းဟာအခုတော့ဟောလိဝုဒ်ရုပ်ရှင်လောကမှာဒါရိုက်တာတူဖြစ်နေပါပြီ
။ It's very hard to be a female filmmaker in Hollywood, that is for sure. I think they feel like you don't have as much authority or you can't command us.
ဟောလိဝုဒ်မှာအမျိုးသမီးဒါရိုက်တာတယောက်ဖြစ်ဖို့ဆိုတာသိကိုခက်ခဲပါတယ်။အမျိုးသမီးတွေကအလုပ်ခွင်မှာဩစာမညောင်းနိုင်ဘူးလို့သူတို့ကတွေးကြတယ်လို့ကိုလိုချင်တဲ့အတိုင်းလူတွေကိုခိုင်းနိုင်မှာမဟုတ်ဘူးလို့လည်းထင်နေကြပါတယ်။ပြီးတော့ကိုကမူဆလင်တယောက်ဖြစ်နေတဲ့အတွက်အခွင့်အရေးမပေးသလိုအတော်ကိုစစ်စားကြရတာတွေရှိပါတယ်။
The Tiger Hunter ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုလီနာခန်းကိုယ်တိုင်ရေးသားပြီး2016မှာရိုက်ကူးပြီးစီးခဲ့တာပါ။အရင်ကသူဟာရုပ်ရှင်ဇလန်းတို့တွေကိုရိုက်ခဲ့ပြီးတောင်အောင်ရှသူ့ရဲ့အတိုင်းဝိုင်းမှာဝေဖန်ခံခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း Miss Khan ဟာသူ့အလုပ်ကိုလက်မလျှော့ဘဲ Tiger Hunter ရုပ်ရှင်ဇာတ်ကားရိုက်ကူးဖြန့်ဝေနိုင်မဲ့ငွေကြေးကိုရှာဖွေခဲ့ပါတယ်။အိန္ဒိယကနေရွှေပြောင်းအခြေချလူသူအမျိုးသားတူအမေရိကန်နိုင်ငံကိုရောက်လာတဲ့ဟာသနှောရတဲ့ဒီရုပ်ရှင်ကို2019ခုနှစ်မှာစတင်ပြသနိုင်ခဲ့ပါတယ်။လူကြိုက်များတဲ့ဒီရုပ်ရှင်ကြောင့်သူ့အတိုင်းဝိုင်းကချီးကျူးဂုဏ်ပြုတာကိုအံ့ဩမိရတယ်လို့ဒါရိုက်တာခန်းကပြောပါတယ်။သူ့ဇာတ်ကားကနေအတွေ့အကြုံရစေတဲ့တန်ဖိုးရှိနေတယ်ဆိုတာကိုမွတ်စလင်အတိုင်းဝိုင်းကမယုံနိုင်အောင်ဖြစ်ကြတယ်ဆိုတာသူမြင်ခဲ့ရကြောင်းလည်းပြောပါတယ်။လူပြူတွေကိုယ်တိုင်ကတော့သူ့ရုပ်ရှင်ကောင်းကြောင်းချီးကျူးကြတယ်လို့ဆိုပါတယ်။သူရိုက်တဲ့ရုပ်ရှင်ဟာဒီနေ့ကဘာမှာရင်ဆိုင်နေရတဲ့ရွှေပြောင်းအခြေချသူတွေရဲ့အရေးနဲ့သက်ဆိုင်နေတဲ့အကြောင်းအရာဖြစ်တာကြောင့်အောင်မြင်မှုရစေခဲ့တယ်လို့ဒါရိုက်တာခန်းကသုံးသပ်ပါတယ
် And the Muslim ban happened right when the movie came out you know and that was never intended it's not a good thing
ဒီစကားထုတ်လာချိန်ဟာအမေရိကန်ပြည်အောင်စုရဲ့မူဆင်တိုင်းပြည်တို့ချို့ကလူတွေကိုပြည်ဝင်ကွတ်တင်းကျပ်ထားချိန်နဲ့လည်းတိုက်ဆိုင်နေပါတယ်တမင်ရွေချင်းနဲ့ရိုက်တာမျိုးတော့မဟုတ်ပါဘူးအရန်ကိုတိုက်ဆိုင်သွားတာပါ
ဒါရိုက်တာခန်းကတော့သူစိတ်အားထက်သန်တဲ့စာရေးတာရုပ်ရှင်ရိုက်တာတွေနဲ့အတူဟောလိဝုဒ်ရုပ်ရှင်လောကမှာအောင်မြင်မှုတွေရအောင်ဆက်လုပ်သွားမယ်လို့ဆိုပါတယ
် I like what I'm doing I mean I like it I feel like it has some value it's incredibly fun and then
ကျွန်မခုလုပ်နေရတဲ့အလုပ်ကိုကြိုက်တယ်ဒါကတစုံတရာနဲ့တန်ဖိုးရှိတဲ့ကိစ္စပါအရင်လည်းပြောစရာကောင်းပါတယ်ကျွန်မကကံတရားကိုယုံကြည်ထားသူပါကျွန်မတက်တိုင်တာမှန်တယ်များကိုအကောင်းဆုံးဖြစ်အောင်ကြိုးစားလုပ်ပါတယ်နောက်ဆုံးရလဒ်ကတော့ဖျားသခင်ပေါ်မှာသာမူတည်ပါလိမ့်မယ်
အခုတော့ဒါရိုက်တာခန်းဟာဟာသရုပ်ရှင်ဇာတ်လမ်းတွဲတွေရိုက်နေတယ်လို့ Disney အတွက်လည်းရုပ်ရှင်ဇာတ်ကားတစ်ခုကိုရိုက်ကူးနေပါတယ်ခင်ဗျာ
တော်တော်ရှင်များရှင်ညီယာစီမံခန့်ခွဲမှုဥပဒေအရညီယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီမြေလွတ်မြေလတ်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့နေရာတွေလက်လို့ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေတာကန်တွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်နိုင်ငံတော်ကမြေရာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါတို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်နေတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်
ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဦးကျော်စံသာကမူရင်းအပုံပြက်တင်ပြပါပ
ါဗုဒ္ဓဘာသာမြန်မာနိုင်ငံမှာစေတန်ချမှတ်တာဟာပြဿနာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့မယ်လီဆာခရော့ရှ်ရဲ့ဆောင်းပါးကို The Interpreter မှာဖတ်ရပါတယ်ဆောင်းပါးရှင်ဟာမကြသေးမီကမြန်မာပြည်ကိုသွားရင်ဥက္ကဋ္ဌအထိမ်းအမှတ်အခမ်းအနားကိုတက်ရောက်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးအစိုးရအတွက်2012ကစပြီးပွင့်လင်းလာခဲ့ပေမဲ့ဒီလိုအကန့်အသတ်နဲ့ဖြစ်ထွန်းလာတဲ့ဒီမိုကရေစီဖြစ်စဉ်မှာလူအသက်နဲ့ပတ်သက်တဲ့အခြေခံအချက်အချို့လစ်ဟန်နေတယ်လို့ရေးပါတယ်။ဥက္ကဋ္ဌရေးဆွံ့ခဲ့ရတာနဲ့သူ့ကိုစက်ဖြတ်ခဲ့သူတချို့အပေါ်စည်တမ်းချမှတ်ခဲ့တာဟာဝီရော့ဒီဖြစ်နေပါသလား။မြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါရဲ့နဲ့မြန်မာတရားဥပဒေစနစ်မှာပြစ်ဒဏ်တချို့အတွက်စည်တမ်းချမှတ်ထားတယ်လို့ဆိုပါတယ်။ဥက္ကဋ္ဌကိုလွတ်ပြန်သတ်ဖြတ်တာဟာကြောင်မဲ့ထိလန့်ဘွယ်ကောင်းသလိုဖွဲ့စည်းပုံပြင်ဆင်ရေးကိုရှင်းမဆက်ရဲအောင်ဒီမိုကရေစီဘက်တော်သားတူကိုပြစ်တက်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်မွတ်စလင်လူနည်းစုတွေကိုပါထိလန့်သွားစေခဲ့တဲ့ဖြစ်ရပါတဲ့။နှစ်နှစ်ကြာစေပြီးရဲ့နောက်ဖေဖော်ဝါရီလမှာတော့တေခန်းနှစ်ဦးအပေါ်စီဒန်ချမှတ်လိုက်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစီဒန်ချမှတ်တာဟာဒီမိုကရေစီလှုပ်ရှားသူတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကလူတွေကျောင်းသားတွေအပါအဝင်နိုင်ငံရေးအတိုက်အခံတွေပေါ်ချမှတ်တာဖြစ်ပြီးဥမာအဖြစ်1948တုန်းကဗမာပြည်ကွန်မြူနစ်ပါတီရဲ့အထင်ကြီးရပါတီဝင်တူဖြစ်သူဗမုချစ်ကောင်းကိုစေတံချမှတ်ခဲ့ပါတယ်။ဒါပေမဲ့အဲဒီတုန်းကနိုင်ငံတော်သမ္မတရဲ့လူနင်းချမ်းသာခွင့်နဲ့သူပြန်လဲလွတ်မြောက်လာခဲ့ပါတယ်တဲ့။1984မှာကျောင်းသားကောင်းဆောင်တင်မန်ဦးအဲဒီနောက်သိမကြခင်1986မှာဗိုလ်ကြီးအောင်ကျော်မြင့်စသူတို့ကိုစေတံစီရင်ခဲ့တယ်လို့ဖော်ပြထားပါတယ်။မကြသေးမီနှစ်တွေမှာတော့တခိုင်းပြည်နယ်မှာအကြမ်းဖက်မှုနဲ့ရိုဟင်ဂျာတချို့ကိုစေတံချမှတ်ခဲ့ပြီးတချို့ဆွဆွဲခံတွေဟာရှင်းနေရှေ့ရငှားပြီးခုခံချေပါခွင့်အောင်မရခဲ့ကြဘူးလို့ဖော်ပြပါရယ်မြန်မာနိုင်ငံမှာတကယ်တော့စေတံမစီရင်တာနှစ်ပေါင်းများစွာကြာခဲ့ပြီလို့လည်းမြန်မာဘက်ကပြောပါရယ်တဲ့မှန်ပါတယ်ဦးသိန်းစင်လက်ထက်တုန်းကတော့စေတံချမှတ်ခံရသူတွေကိုထောင်ဒဏ်တစ်သက်တစ်ကျွန်းနဲ့လဲလှယ်ပေးခဲ့ပါရယ်တဲ့သို့ပေမဲ့ NLD အစွဲလက်ထက်2016ကစပြီးစေတံချမှတ်ခဲ့သူပေါင်း66ဦးစီရဲလို့ဧည်သည်ထားပါရယ်အစိုးရအပြင်အစိုးရမဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှလည်းသူတို့ပုံစံနဲ့သူတို့စေတံချမှတ်တာတွေစီရင်တာတွေရှိနေခဲ့ပါရယ်နမူနာအဖြစ်ကရင်လက်နက်ကိုင်အဖွဲ့တွေ KIA နဲ့ဝါဒေသတို့ကိုဖော်ပြထားပါရယ်ပါလီမန်မှာအစ်စ်ပြတ်ထန်းလာတဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေမှာစေတံကိုထည့်သွင်းထားသလိုသင်ငယ်မတိတ်မှုလိုအမှုမျိုးကိုစေတံပေးဖို့ကြိုးပမ်းမှုတွေလည်းတွေ့နေရပါသလားဥက္ကဋ္ဌလူကြံခံရမှုဟာမြန်မာဒီမိုကရေစီရေးမှာအင်မတန်ဆိုးရွားတဲ့အကျိုးဆက်ဖြစ်ခဲ့ပေမဲ့ဒီအမှုအတွက်စေတံပေးလိုက်ခြင်းအပြင်လည်းလူကြံမှုကြောင့်နိုင်ငံရေးခရီးနောက်ဆုတ်သွားတဲ့ကိစ္စကိုပြန်လည်ပြီးတော့ဖတ်ဆင်နိုင်တော့မှာမဟုတ်ဘူးလို့ရေးသားထားပါခင်ဗျာ
ဦးကျော်စံသာဖြစ်ပါတယ်အခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လွန်လာတန်ပို့ချမှာဖြစ်ပါတယ်
ဒီနေ့မြတ်တွေ့ကျင်ပြမင်း EDM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead သီတာ h-o-r-s-e horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းကျွဲပါဆောင်တီသေးသေးရေသွန်းဆိုတဲ့စကားမျိုးလိုပေါ့အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking He'd rather die than stop drinking.
Tugu, yet, Piapu, Kimia Bionida, Lee Gong Yung Babia, a chiniba. Tuga, Teta, the Kanwami, a yet Piami, Luzamium, Hopubialu, Divi Yabari. Umago, now recall Nas in Jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Yolinja Mishibu, Surago, Tiene, Lee Gongka, Pimbanka.
Beating a dead horse.
Lupiolu Yabari, Eragaro, Dinimitri, Tim Jagiri, Idiom Atome Pipari.
Tolana, the Idian, to English, Dinganza, Pipari, Kamia. A good caro, American, amuse me, Lewis, and Polo, a thing, Gani Biro. The American Polo Federation appoint Jogo Bajau Tia Swesu Lightless Sure Jumbo Chicken Biro Dilera and Mutami Kanama Timbia Tavare.
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And
a girl means being the best. It means drawing the largest TV audience for a soccer match, men or women's, in American history. It means wearing our nation's crest on your jersey, taking yourself and your country to the top of the world. That's what America.
Winkley de Gaunzon Gazajarawa. A mutami de Gazare Bolumpore Hale, American Tamaima, TV Puerti Peta, Nyazoma. Nangaya de Zepare, Inigo, Wipido Gazajadalu, Kunangango, Kawate Songo, Ya on Pusan, Pigajarawa. American mutami de Ne. Mingling area, Juba Murigo, Nanganga, Gonguare, Santa Shishi, Gonte Kashishi, Sego Shaboya, Gong, Sendija Gazaga, Dread, American Mutami Bolong Tingo, Te Gonguare, American Nangan Longoza, Chichuare.
Canadian Nangama Gazaga, Natangsenga, FIFA, Mutami Bolong Agazabuema, American Dinga, Tozi Leshi, Champion, Jaban Dingo, Mago Nagune, and Nangyagi, Dread, Tozi and Tamara, Barack Obama. America Mutami Bolo Tingo, Imburago, Pichagepi, Kulu, Gongju, Chichu, Geraba. Eddie Buema, Champion, Shwezu, Yagere, America Dima, Mutami Shiranu, Kali Luagi, Chizungule, Tamra, Ubamaga, Tozinga, Chichu, Gevare.
Of course, this victory required Carly Lloyd. Now, Carly's no stranger to clutch performance.
Di Omimuma, Dika Pawangeraga, Kali Lloyd Pibare. Kelly Ha, Dilu Aumi Murigo Zetai, Swan Song Eduba, Natown Shit, Natown Sunny, Olympic Puerto Malay, Shuze Sure, Muni Bolong Tinga, Yashigabare, Dini, Japan, Gazare, Puemaro, Tuye, Chizwanga, Teku, Gongabare, Puesalo, Sachamune, Puemabe, Tu Tongo Ya on Tungabare.
America, Mutami Leuzi, Bolong Tinga, Kavavo Ma, Mutami Bolong Tingwine, Nambati Pipari, Tanguya, Guzet Kuga, Sabi. FIFA Kaba Pla Mutami Bolong Bori Chimba Giama America Mutami Bolong Tinga Tanguya Guse de Ku Tanguya Guse Gogune Natao Sangaguru Nema Shwedese Suri Soku Gedru Olympic Mutami Bolong Bori Male Natao Li Natao Shine Natao Seriduma Shwedese Suri Soku Gedava America Muta Loyese Bolong Tingaro Mutami Leyese Bolong Tinga Chiago Mi Nangebau FIFA Kaba Bolong Bori Mane Olympic Muda Bolong Bori Ma the Kama Sumache Kebau. Natown Seshi FIFA Kaba Pla Bolong Borungale Chizi Bori Rama Machina and Gebau. Tabime America Mutami Leuzi Bolong the Mariha Lazane Suliri Jaro. America Muda Leuzi Bolong the Marite Ponebi Yajabare. Dajau Mala Shieni Ma Chayau Kere Nanganga Mutami Mianine Taisaimping. America, Mutami Leuzi, Bolong Dinga, America, Bolong, Puejo, Federation, Jama, Queja, Sesamu, Gender Discrimination, California, Diayuma, Sweje, Dinaibari, DPN, Padelu, USA Today, Drinzaji, Agza, Samashi, Christine Brennan, NBR, Drintanane, Sedwe, Mimiangama, Kulu, Shimbia, Gevari.
Well, soccer is has an old boys network.
Bolong Bue, Suraga, Mutari, Jisuri, Agza, Bueva. Together, American Bolong Pujuga, Kabat Fama, she did, Cha Bolong Federation, it is Bobi Pizare, Lusune Mare, Kabat Fam Bolong Agza Lokama, Jama Kwejamu Shipping,
အမျိုးသမီးတွေကိုစန့်ကျင်တဲ့စိတ်ဓာတ်ပြင်းထန်တာတွေ့ရပါတယ်။ဒါပေမဲ့အမေရိကန်အမျိုးသမီးလေရွေးစင်ဘလုံးတင်ကတော့ကမ္ဘာပေါ်မှာနာမည်အကြီးဆုံးဖြစ်တယ်လို့အမျိုးသမီးအကစားသမားများအတွေ့စံပြနမူနာလေးဖြစ်ခဲ့ကြပါတယ်။ဒါကြောင့်လေသူတို့ကဒီလောက်ခွဲခြားဆက်ဆံခံရတာကိုတော်လောက်ပြီဆိုပြီးအခုလိုတရားစွဲကြတာဖြစ်တယ်လို့မစ္စဘရန်နန်ကပြောခဲ့တာပါ။ဒါအပြင်2019ခုနှစ်ဟာအကစားမာဒမ်ကတခြားကန္ဓာတွေမှလည်းအမျိုးသမီးတွေကခွဲခြားဆက်ဆံမှုကိုကန့်ကွက်လာကြတဲ့နှစ်ဖြစ်တယ်လို့သူကဆက်ပြောပါတယ်။
Here we are 3 months away from the next Women's World Cup, which is coming up in France in June.
Kuzo, now Jimba me, Mutmi Gba, Plabweha, Pinti ma, Zona, Jimba, Doma ba. Merika nanga ma, Title 9 lu kore, Mutmi mia, Agaza, Lijinya ma, Dandu, Kanzagwen, Yashide, Ubri hale, Lize, Chowne, Biege, Bi, Lize, Kodane, Niba, Tetan, Shila ba vi. Dajang, Dilo, Kweja, Sesanago, Niemkambu, Surago, Tata, Laita ba ve. 2019မှာအကစားမှာတမကလူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံတဲ့အလေထကိုစန့်ကျင်ကြောင်းပိုပြီးပြသလာကြတာဖြစ်တယ်လို့ Brennan ကပြောသွားခဲ့တာပါ။ဒါအပြင်အမေရိကန်အမျိုးသမီးနဲ့အမျိုးသားလေရွေးစင်ဘောလုံးတင်ကြားထင်ရှားလာတဲ့ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့လေသူကဥပမာပေးထောက်ပြခဲ့ပါတယ
်။ The differences in bonuses for the two teams. 2014 World Cup, the Men's World Cup, US Soccer,they lost in the round of 16, the U.S. men did. They were paid
$1,000,000. နောက်တစ်နှစ်ကြာဖြစ်တဲ့2015မှာကနေဒါမှာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးတင်ကရွှေတစိတ်ဆုခူးခဲ့ပါတယ်။ရရှိတဲ့စုကြီးစုစုပေါင်းကတော့ဒေါ်လာ 1.9 သန်းပဲဖြစ်ပါတယ်လို့ဘရင်နန်ကရှင်းပြခဲ့တာဖြစ်ပါတယ်။ခုလက်ရှိအမေရိကန်ဘောလုံးအဖွဲ့ချုပ်ကတရားစွဲဆိုရမှာအမေရိကန်လူရင်းစင်ဘောလုံးအသင်းသူ26ဦးကိုပါဝင်ပြီးလာစားပြင်းလောက်ကင်ရတဲ့အခြေအနေကွာခြားမှုကိုအခြေခံပြီးကျမခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။တရားစွဲဆိုသူတွေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့ကျယ်ဝန်းတွေဖြစ်တဲ့ Alex Morgan, Megan Rapinoe, Kylie Lloyd စသဖြင့်တို့ပါဝင်ပြီးသူတို့ကကမ္ဘာပေါ်မှာအထင်ရှားဆုံးနဲ့အအောင်မြင်ဆုံးသောအမျိုးသမီးအကစားသမားတွေနဲ့ပါဝင်ကြသလိုအကစားလောကမှာလည်းမျိုးဆက်သစ်အမျိုးသမီးတွေအတွက်စံပြနမူနာရှေ့ဆောင်ကြီးဖြစ်ကြပါတယ်။ခုလိုကျမခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်မှာနာမည်ကြီးမြို့သမီးဘောလုံးအသင်းရဲ့ဂိုသမာဟော့ပ်ဆိုလိုကလေသူတူဦးဒီ2018ဩဂုတ်လကကယ်လီဖိုးနီးယားတရားရုံးမှာကြားမခွဲခြားဆက်ဆံမှုနဲ့စွဲချက်တင်ခဲ့တာရှိပြီးအခုဆိုအမှုကိုကြားနာနေဆဲဖြစ်ပါတယ်။1963ခုနှစ်ကအတီးပြုတ်ခဲ့တဲ့ဒန်းတူလာစာရရှိမှုဥပဒေအရလာစာဒန်းတူမရတဲ့စွဲချက်နဲ့တင်ထားတာဖြစ်ပါတယ်။အဲ့ဒီစွဲချက်ရဲ့တိုင်တန်းချက်တစ်ခုမှာအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေဟာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့ဝင်ငွေထက်38ရာခိုင်နှုန်းပိုရတယ်လို့လည်းဖော်ပြထားပါတယ်။အမျိုးသားနှင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေအနေနဲ့ကစားကွင်းအနေထားကလည်းအတူတူဖြစ်ပြီးလက်ချင်တင်ဒန်းစီရမှာလေလိုက်နာရမယ့်စီးမင်းတွေကအတူတူပဲဖြစ်ပါတယ်။2015နဲ့2018ခုတို့မှာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကအမျိုးသားအသင်းနဲ့ပွဲစဉ်ပေါင်း16ပွဲပိုပြီးကစားနိုင်ခဲ့တယ်လို့2015ကမ္ဘာဖလားဘောလုံးပွဲရွှေစိတ်ဆုခူးခဲ့တဲ့အတွေ့အကြုံနိုင်ငံတစ်ပါးလှည့်လေဘောလုံးကံခဲ့ဓာရီပြုလုပ်ခဲ့သူဘောလုံးပရိသတ်တန်းနေချီလာရောက်ကြည့်ရှုအပီးခဲ့ကြတာလည်းဖြစ်ပါတယ်။ဒါကြောင့်ဘောလုံးအဖွဲ့ချုပ်ရဲ့အဲ့ဒီနှစ်ဘတ်ဂျက်ဝင်ငွေမှာအမျိုးသားအသင်းရောအမျိုးသမီးအသင်းတွေပါဒေါ်လာ4သိန်းအရှုံးပေါ်လိမ့်မယ်လို့မှန်းထားပေမဲ့အမျိုးသမီးအသင်းရဲ့အောင်မြင်မှုကြောင့်အမြတ်ဒေါ်လာ 18.9 တန်းရရှိခဲ့တာကိုလေရုံတင်တရားစွဲဆိုချက်မှာထောက်ပြထားပါတယ်။ဂျပန်သတင်းကို5ခု2ခုနဲ့ကနေဒါမှာ2015ခုနှစ်ကအနိုင်ရရှိတဲ့ကမ္ဘာဖလားဘောလုံးပွဲဟာလေအမေရိကန်ဘောလုံးအကစားသမိုင်းမှာအမျိုးသားရောအမျိုးသမီးဘောလုံးအသင်းပွဲစဉ်တွေမှာပွဲထီပရိသတ်အများဆုံးနဲ့ဖြစ်ပါကြုံတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
ရလနာတန်ရဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါ။အခုတခါတော့သိပ္ပံနဲ့နီးပညာကန္တာကိုဒေါက်ကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်။လွန်ခဲ့တဲ့ခေတ်သံပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေသေးဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြတယ်ဆိုတော့ဒီတစ်ပတ်မှာပြောပြပေးပါတော့ဆီလီကန်ငါးတွေဟာအသားစားသရဝဖြစ်ပြီးသင်တဲ့သမုတ်တရားချမ်းပြင်မှာကြက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်6ပေလောက်အရှည်ရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြက်ကွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့ဟာဂုတိရှင်သန်နေသေးပဲလို့ American သဘာဝတမိုင်းပြရက်ကပြရိုင်မှုတူဖြစ်တဲ့ Oliver Cranman ကပြောပါတယ်
။ These are two whole coelacanths in alcohol preserved in alcohol. Before 1938 it wasn't thought this was possible because we only knew them from
ကျွန်တော်တို့စီမှာအရင်နဲ့စိန်ထားတဲ့ coelacan 9နှစ်ကောင်ရှိပါတယ်။1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူးဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရဲ့တွေ့ရတဲ့အခါမှာတက်ရှိရုပ်ကျွန်းတွေလို့တင်စားခေါ်ဆိုလေးရှိပါတယ်လက်ရှိမှာမျိုးစိတ်အားဖြင့်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုတ်ကအနောက်ပိုင်းဆီလီကန်လက်တီမာရီယာChalamne လို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလေရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါ။ဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလေ့လာနေကြတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65သန်းလောက်ခရီးကကွယ်ပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ရစပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်။အနောက်အိန္ဒိယသမုဒ္ဒရာနီဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်းမှာတွေ့ခဲ့ရတာပါ။ဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်။1969ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ခဲ့ရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒီငါးတွေဟာသရဝတိရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပျောက်ကွယ်နေတဲ့ဂွင်းဆက်တစ်ခုလို့လည်း Oliver Cranman ကပြောပါတယ်
။ Was the missing link between bony fishes and tetrapods including human beings. So this was a fantastic expectation. The fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးကြောင်းနဲ့လူအပါဝင်ကြိုးရိုးရှိသရဝါတွေအဖြစ်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ဘူးခဲ့တဲ့အတွက်သူတို့ဟာပျောက်ကွယ်သွားရကနေပြန်ရှင်သန်လာတဲ့သဘောဖြစ်နေပါတယ
်ရင်းနေသရဝါလေးတွေကနေတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေကွဲပြားလာကြတာဖြစ်ပါတယ်ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်လိုက်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာသွားသလိုရွေ့ရှားနိုင်တာဖြစ်ပါတယ်ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆာနိုင်ပါတယ်ကြောရွရှိသရဝါနဲ့ဝါတာကတော့သူတို့ရဲ့ကြိုးရိုးဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတစ်ဝိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့ဆက်နှစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့သုံးကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနောက်ဟာအုံကောင်းခွန်ရဲ့1.2ရာခိုင်နှုန်းသာရှိပြီးကြံနေရာတွေမှာတော့အစီရင်းနဲ့ပြည့်နေတာပါ။ဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်။တစ်ခါတော့ငါဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစီကြည့်တဲ့အခါမှာ အထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ကြရတာပါဆီလီကန်ငါးတွေကိုဂူအောင်သတော်လို့ခေါ်လေးရှိပါတယ်နေ့ခါမှာရှိအောက်ကကြောက်ဂူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်တော့မှအဆရှာစားလေးရှိပါတယ်အများအဖြစ်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေးရှိတာပါသူတို့ဟာပင်လယ်ကျမ်းပင်တဝိုင်းမှာရွေးရှားသွားလာကြက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အဆရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေးရှားသွားလာလေးရှိပါတယ်သူတို့နေ့ခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေးရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်အိန္ဒိယသမုဒ္ဒရာတွေကဆီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကန်ယာကမ်းရိုးတန်းတွေနဲ့မိုင်းယာချီဝေးတဲ့နေရာမှာတည်ရှိပါတယ်ဒီကျွန်းတွေဟာလူသူအယောက်ပေါက်နေတဲ့အတွက်တဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထပ်တန်းနေကြပါတယ်။အဲ့ဒီထဲမှာ Oxford တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူ Nathan Anwar သုတေသနအဖွဲ့ကဒီ John Dwight ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာတွေက Seychelles ကျွန်းတွေရဲ့ရေနှက်ပိုင်းတွေထဲမှာ Silicon ငါရှာဖွေတော့ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာ Silicon လို့ခေါ်တဲ့ထူးခြားတဲ့သက်ရှိရုပ်ကြွင်းတွေနဲ့အတူသူတို့ရှင်တန်ချက်စားတဲ့ဂေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရိယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်လုပ်မယ
်။ဒေါက်ကင်မြို့သက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်အောင်တွင်ကပြောပြပေးမှာပါ။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းကာယံရေးအစိုးရအသုံးစီချပေးဖို့နဲ့ပတ်သက်ပြီးတော့လွှတ်တော်ဘက်ကညှင်းဆိုခဲ့တဲ့ကိစ္စနဲ့ရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ထားတာကိုကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာဏာကိုထုတ်ပြန်လိုက်ပါတယ်။ဒါဟာသူ့ရဲ့သမ္မတတော်တန်တွေပုံမှန်ဆုံးချိန်ဗီဒီယိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။လွှတ်တော်အနေနဲ့ဆုံးဖြတ်ချက်ကိုလွတ်လပ်လပ်ချမှတ်နိုင်တယ်လို့သူ့အနေနဲ့လည်းဗီဒီယိုအာဏာကိုသုံးရမယ်တာဝန်ရှိတယ်လို့အိမ်ပြီးတော့မှသမ္မတထရမ့်ကမေတုံးကပဲပြောခဲ့တာပါအခုလိုသမ္မတထရမ့်ကလွှတ်တော်ရဲ့လောက်ရက်ကိုဗီဒီယိုနဲ့ကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကလွှတ်တော်ကိုပြန်တော့ပါလိမ့်မယ်ဒီတစ်ခါလွှတ်တော်မှာသမ္မတရဲ့ဗီဒီယိုအာဏာကိုပယ်ချနိုင်ဖို့ခက်ပါလိမ့်မယ်ထက်လွှတ်တော်ရောအောက်လွှတ်တော်ရောမဲ၃ပုံ၂ပုံရှိမှသမ္မတရဲ့ဗီဒီယိုကိုကျော်လွှားနိုင်မှာဖြစ်ပါတယ်နယူးဇီလန်နိုင်ငံရဲ့တနက်နဲ့ဆိုင်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့ဒီကနေ့စနေနေ့မနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒီနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ကပြောလိုက်ပါတယ်နယူးဇီလန်နိုင်ငံခရစ်ချာချ်မြို့မွတ်စလင်ဘလင်ခုမှမနေ့တုန်းကပြစ်ခတ်မှုဖြစ်ပွားလို့လူပေါင်း346ဦးထက်မနည်းသေဆုံးပြီးနောက်ထပ်လူ20လောက်လည်းပြင်းထန်ဒဏ်ရာရခဲ့ပြီးတဲ့နောက်ပိုင်းမှာဝန်ကြီးချုပ်ကအခုလိုမျိုးပြောခဲ့တာပါတနက်သမားမှာစုစုပေါင်းတနက်ငါးလက်ရှိပြီဒါတွေအားလုံးဟာတရားဝင်ဝေယူထားတာဖြစ်တယ်လို့ဆိုပါတယ်အဲ့တနက်သမားဟာဩစတြေးလျနိုင်ငံကဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်ကလည်းအတည်ပြုပါတယ်တရင်လုံးလက်ခွင့်နဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းအနိုင်ကိုခံနေရတဲ့တရင်သမားတွေကဒီအရေးတကြီးအဖြစ်ဆုံးတရင်သမား၁၀ဦးထဲမှာမြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်တယ်လို့ Reuters သတင်းမှောင်တွေကဖော်ပြထားပါတယ် AP Reuters Force နဲ့ Time ပါဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးတော့တင်ရလောက်ခွင့်ညမောင်းဖွဲ့ကိုမကြခင်ကဖွဲ့စည်းထားတာပ
ါကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနက်အတွက်အတန်လှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOA အစီအစဉ်တွေကိုဒီကနေ့မနက်အတွက်လိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလက်မီတာ190နဲ့အပြင် Facebook စာမျက်နှာကမှာတင်ဆက်ခဲ့တာဖြစ်ပါတယ်တော်တော်ရှင်းမှန်းတဲ့ကွာမြန်မာပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.